ပြီးခဲ့တဲ့နိုဝင်ဘာ24ရက်နေ့ကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာသက်တမ်းအသစ်တစ်ခုတာဝန်ယူမဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တွေကတိသစ္စာပြုတဲ့အခမ်းအနားကျင်းပပါတယ်။ညပိုင်းမှာတော့သတင်းမီဒီယာကောင်စီဝင်တွေကိုဂုံပြုညစာစာပွဲကျင်းပပေးပြီးအဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ပွဲမှာဒေါက်ဆန်းစုကြည်ကနှုတ်ခွန်းဆက်စကားပြောတဲ့အပြင်ကောင်စီဝင်တွေရှိတဲ့စပွဲဝိုင်းတွေစီသွားပြီးတော့လည်းစကားပြောဆိုပါတယ်။အဲ့ဒီညဒေါက်ဆန်းစုကြည်ပြောခဲ့တဲ့နှုတ်ခွန်းဆက်စကားဝိုင်းတချို့မှာမီဒီယာကောင်စီဝင်တွေနဲ့ပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးသူရဲ့မှတ်ချက်စတာတွေနဲ့ပတ်သက်ပြီးဝေဖန်စရာငင်းခုန်စရာတွေထွက်ပေါ်ခဲ့တာတွေ့ရပါတယ်။အဲ့ဒီညသတင်းမီဒီယာတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဘာတွေမှတ်ချက်ပေးခဲ့သလဲ။ဒေါက်ဆန်းစုကြည်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေနားလည်ပါရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
ညစာစာပွဲမှာဒေါက်ဆန်းစုကြည်ကသတင်းဆိုတာအခုခေတ်မှာဆိုရှယ်မီဒီယာခေတ်ကျမတို့ခေတ်ကသတင်းဌာနတွေကပဲသတင်းရနေတာဒီလိုဆိုရှယ်မီဒီယာဆိုတာမရှိတဲ့အခါကျတော့သတင်းဌာနတွေကိုပဲအားကိုးရတယ်အခုကျတော့သတင်းဌာနတွေရဲ့ဩဇာနဲ့ဆိုရှယ်မီဒီယာတွေရဲ့ဩဇာတွေပြိုင်နေတယ်လို့ကျမဒီလိုပဲမြင်နေပြိုင်နေတဲ့အခါကျတော့ဘယ်သူနိုင်နေလဲဆိုတာပြောရခက်တယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ပြောတဲ့သတင်းဌာနတွေနဲ့ဆိုရှယ်မီဒီယာဆိုတာနှိုင်းယှဉ်လို့ရတဲ့အကြောင်းချင်းယာတွေမဟုတ်ကြပါဘူးသတင်းဌာနဆိုတာအများပြည်သူသိအောင်သတင်းတွေကိုစုံစမ်းဖော်ထုတ်တည်ဖြတ်ပြီးဖြန့်ဖြူးနေတဲ့လုပ်ငန်းဌာနပါသတင်းတွေကိုဖြန့်ဖြူးရမှာတော့ပုံနှိပ်ဆက်ကူရေဒီယိုရုပ်သံအင်တာနက်လိုင်းအင်တာနက်လိုင်းထဲမှာ website social media application စသဖြင့် platform မျိုးစုံသုံးပြီးဖြန့်ဖြူးတာမျိုးလုပ်ပါတယ် social media ဆိုတာကတော့သတင်းစာသားရုပ်ပုံအသံဗီဒီယိုစတာတွေကိုဖြန့်ဖြူးရလက်ခံရအပြန်အလှန်ပြောဆိုရ platform တွေတဲ့ကတခုပဲဖြစ်ပါတယ်အဲ့ဒီ social media platform မှာလူပုဂ္ဂိုလ်တဦးချင်းဖြစ်စီအုပ်စုလိုက်ဖြစ်စီဌာနတစ်ခုအနေနဲ့ဖြစ်စီသတင်းတွေဖြန့်ဖြူးလက်ခံဖလှယ်နိုင်ကြပါတယ်။နမူနာအဖြစ်မြန်မာနိုင်ငံမှာရေပန်းအစားဆုံး Facebook social media တွေမှာလူပုဂ္ဂိုလ်တဦးချင်းစီနဲ့အုပ်စုလိုက်ပါဝင်အသုံးပြုနေကြသလိုသတင်းဌာနပေါင်းစုံအစိုးရဌာနဆိုင်ရာတက်မတော်အသင်းအဖွဲ့အစရှိသဖြင့်အားလုံးပါဝင်အသုံးပြုနေကြတာဖြစ်ပါတယ်။social media လို့ဆိုလိုက်ရင်လူပုဂ္ဂိုလ်တွေရောသတင်းဌာနတွေရောအခြားဌာနဆိုင်ရာအဖွဲ့အစည်းအားလုံးပါဝင်သွားပြီးဖြစ်ပါတယ်။တကယ်လို့ဒေါက်ဆန်းစုကြည်အနေနဲ့နှိုင်းယှဉ်ခြင်းနဲ့ဆိုရင်အရင်ခေတ်ဟောင်းတုန်းကရှိခဲ့တဲ့ပုံနှိပ်ရေဒီယိုရုပ်သံမီဒီယာတွေနဲ့အင်တာနက်ပေါ်က social media ဘယ် platform ကတာမလဲနှိုင်းယှဉ်ကြည့်တာမျိုးဆိုရင်တော့သဘာဝကျပါလိမ့်မယ်။ဒီလိုမဟုတ်ရင်လည်းသတင်းဌာနတွေနဲ့သတင်းဌာနမဟုတ်တဲ့လူတွေအစိုးရဌာနဆိုင်ရာတွေအဖွဲ့အစည်းတွေရဲ့သတင်းထုတ်လုပ်ဖြန့်ဖြူးမှုပရိသတ်လက်ခံမှုဘယ်သူတာမလဲဘယ်သူကဩစာပို့ရှိမလဲနှိုင်းယှဉ်ကြည့်တာမျိုးဆိုရင်လည်းလုပ်လို့ရနိုင်ပါတယ်။အခုဒေါက်ဆန်းစုကြည်ကသတင်းဌာနနဲ့ platform တခုကိုနှိုင်းယှဉ်တာမှုမှားယွင်းနဲ့နှိုင်းယှဉ်မှုလို့ဆိုနိုင်ပါတယ
်။နောက်တစ်ခုစကားဝိုင်းမှာဒေါက်ဆန်းစုကြည်ပြောတာကsocial media တွေကိုမယုံရသလို mainstream media တွေကိုလည်းမယုံရဘူးလို့ဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသူကသိမကြသေးခင်တုန်းကဗီတိန်ကနာမည်ကြီး Guardian သတင်းစာမှာကမ္ဘောဒီးယားမှာနှိပ်စက်ခံနေရတဲ့ကလေးနှစ်ယောက်ရဲ့သတင်းဓာတ်ပုံကိုရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်တွေကညှဉ်းပန်းနေပုံအဖြစ်ဖော်ပြထားတာကိုဥပမာပေးပါတယ်။ဒီနေရာမှာဒေါက်ဆန်းစုကြည်အနေနဲ့ဆန်းစစ်ကြည့်ဖို့လိုတာက mainstream media တွေမှာဖော်ပြတဲ့သတင်းအများစုဟာအဲ့လိုမှားယွင်းမှုတွေကြီးပဲလားဒါမှမဟုတ်မကြာမကြာလားဒါမှမဟုတ်တစ်ခါတည်းလားဆန်းစစ်ကြည့်ဖို့ပါအလားတူသတင်းဌာနကမဟုတ်တဲ့ social media တွေပေါ်ကဖော်ပြချက်ကရောအများစုဟာအမှားတွေလားပြည့်စုံလားယုံကြည်ရသလားတစ်ခါတည်းမှပဲအမှားတွေပါနေသလားစသဖြင့်ဆန်းစစ်ကြည့်လိုက်တာနဲ့လွယ်လွယ်ကူကူအဖြေပေါ်သွားနိုင်ပါတယ
်နောက်တစ်ခုက right to information RTI ကိစ္စပါစကဝိုင်းတစ်ခုမှာဒေါက်ဆန်းစုကြည်ကတည်င်းရင်းမြစ်ရှိတဲ့နေရာတည်င်းဌာနတွေကိုတွားခွင့်ပေးတိုင်းလဲတည်င်းကိုအမှန်တိုင်းရေးချင်မှရေးမှာပေါ့ဆိုပြီးမှတ်ချက်ပေးတယ်လို့ဆိုနိုင်ပါတယ်ဒီနေရာမှာလဲဒေါက်ဆန်းစုကြည်လွဲချော်နေတယ်လို့သုံးသပ်နိုင်ပါတယ်တကယ်တော့ right to information ဆိုတာဟာပြည်သူတွေရဲ့သိပိုင်ခွင့်ကိစ္စပါဒီမိုကရေစီနိုင်ငံတစ်ခုမှာပြည်သူတွေဟာအစိုးရစီကနေလျှို့ဝှက်ထားတာမဟုတ်တဲ့တည်င်းအချက်လက်တွေသိပိုင်ခွင့်ရှိပါတယ်ဥပမာအခွန်ဘယ်လိုဆောင်ရမလဲနိုင်ငံကူးလက်မှတ်ဘယ်လိုလုပ်ရမလဲအစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနိုင်အစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနေသလဲဘယ်နေရာမှာဘယ်သူတွေကို ဘာလုပ်ငန်းတွေလုပ်ပိုင်ခွင့်ပေးထားလဲစသဖြင့်အစိုးရစီကတရင်အချက်လက်သိပိုင်ခွင့်ကိစ္စပါပြည်သူတွေကသိကျင်နေဆိုရင်အဲ့ဒီလိုအချက်လက်မျိုးကိုအစိုးရဌာနဆိုင်ရာတွေဘက်ကထုတ်ပြန်ပေးရမယ်ဆိုတဲ့သဘောပါလက်ရှိမြန်မာနိုင်ငံမှာ right to information ဥပဒေမရှိသေးတာကြောင့်ဌာနဆိုင်ရာတွေဟာသတင်းအချက်အလက်တွေကိုပေးချင်ပေးမယ်မပေးချင်လည်းမပေးဘဲနေနိုင်တဲ့သဘောဖြစ်နေပြီးအာဂတိလိုက်စားမှုအပါအဝင်ပြည်သူတွေအတွက်အခက်အခဲပေါင်းများစွာပေါ်ပေါက်နေတာဖြစ်ပါတယ်။ဒါဟာသတင်းမီဒီယာသမားတွေနဲ့တော့ဒိုက်ရိုက်သက်ဆိုင်တာမျိုးတော့မဟုတ်ပါဘူး။ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီလိုမှတ်ချက်တွေကနေတဆင့်သူဟာသတင်းမီဒီယာသမားတွေရဲ့တာဝန်ကိုအသေးချာသဘောမပေါက်သတင်းမီဒီယာတွေကိုမယုံကြည်ဘူးဆိုတဲ့ကောက်ချက်မျိုးပေါ်ပေါက်လာတာဘာမှမဆန်းပါဘူးဒီလိုပြောလိုက်လို့မြန်မာသတင်းမီဒီယာလောကဟာ6ပြစ်ကင်းတန်းလဲစင်ဖြစ်နေတယ်လို့ဆိုလိုက်တာမဟုတ်ပါဘူးစစ်အာဏာရှင်တွေဖွဲ့စည်းပေးခဲ့တဲ့စာပေကင်ပေတိုင်းလို့ခေါ်တဲ့စင်စာအဖွဲ့ကိုရုပ်သိမ်းလိုက်တဲ့2012နှစ်လယ်မှစတင်ရတဲ့မြန်မာမီဒီယာလုပ်ငန်းသက်တမ်းဟာအလွန်ကိုတူတောင်းပါသေးတယ်။စနစ်တကျတင်ကြားခွင့်ရခဲ့တဲ့ပညာရေးပြည့်ဝတဲ့ဂျာနယ်လစ်တွေလည်းအလွန်မဲနေသလိုသတင်းမီဒီယာလုပ်ငန်းတွေမှာလုပ်ကိုင်နေသူတွေဟာဆိုးရွားလာတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာကြသူတွေဖြစ်နေတယ်ဆိုတာကိုလည်းမမေ့ဖို့လိုပါတယ်
။တစ်ဆက်တည်းသတင်းမီဒီယာလုပ်ငန်းတွေမှာလည်းအားနည်းချက်တွေအများကြီးပါ။အထူးသဖြင့်မီဒီယာလောကရဲ့ကိုယ့်ကိုယ်ကိုဝေဖန်ရေးအလွန်အားနည်းနေတာမျိုးပါ။ဒေါက်ဆန်းစုကြည်လိုနိုင်ငံကိုဦးဆောင်သူတယောက်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေကိုအမှန်တိုင်းနားလည်သင့်ပေမဲ့တကယ်ပြည်ပြည်ဝဝနားမလည်ဘူးဆိုရင်လည်းဘာမှထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။သူကသူ့နိုင်ငံရေးအလုပ်သူလုပ်နေသလိုမီဒီယာသမားတွေကလည်းကျင့်ဝတ်လိုက်နာမှု professional ပီသမှုတွေကနေတဆင့်ပြည်သူလူထုယုံကြည်မှုရအောင်စူးစမ်းဖို့ပဲလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။